ညီမနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြတဲ့ကျောင်းသားခေါင်းဆောင်တွေနဲ့လှုပ်ရှားတက်ကြွသူတွေကိုပုံမှန်အမျိုးမျိုးနဲ့ဆွဆွဲပြီးတရားရုံးများစွာမှာရုံးထုတ်စစ်ဆေးနေတဲ့လို့ရဟာတရားဥပဒေနဲ့မညီညွတ်တဲ့လို့ရဖြစ်တယ်လို့ဟောင်ကောင်ခြေဆိုင်
AHRC အာရှလူခွင့်ရေးကော်မရှင်ကမနေ့ကပြောကြားလိုက်ပါတယ်။ဒါဟာရာထူးကနေနားယူတော့မယ်သမရဦးသိန်းစင်ရဲ့အစိုးရအဖွဲ့အနေနဲ့သူတို့လက်ထက်မှာကျောင်းသားတွေဟာမငြိမ်မသက်ဖြစ်အောင်လုပ်ခဲ့ရဲဆိုတဲ့အညွှန်းနဲ့လှုပ်ဆောင်နေတယ်လို့မြင်ကြောင်း AHRC ရဲ့မနေ့ကထုတ်ပြန်တဲ့အရေးပေါ်ကြေညာချက်မှာမနေ့ကနှစ်ထောင်ရွှေဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဆန္ဒပြတောင်းဆိုခဲ့တဲ့အတွက်ဖမ်းဆီးခံထားရပြီးအမှုပေါင်းများစွာနဲ့ဆွဆွဲခံထားရတဲ့ အလားတူ2015ခုနှစ်ကလက်ပံပညာရေးတပိတ်စစ်ကြောင်းကိုဥဆောင်ခဲ့ကြတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ခေါင်းဆောင်တွေဖြစ်တဲ့ကိုကျော်ကိုကိုမင်းသွေးတိမဖြိုးဖြိုးအောင်ကိုနန္ဒဆင်အောင်နဲ့ကိုလင်းထက်နိုင်တို့ကိုလည်းပုံမှန်ဆက်ရှိအပြင်အခြားပုံမှန်တွေဖြစ်တဲ့900ခါခွေမြို့နယ်တရားရုံးပေါင်း20ကျော်မှာအာဏာပိုင်တွေကဆွဲဆိုထားတာဖြစ်ပါတယ်။အခုလိုကျောင်းသ တာဝန်ခံဦးမင်းလွင်ဦးကပြောပါတယ
်အစိုးရအဖွဲ့ဝင်ကိုတိုင်ကိုကအရေးမယူပါဘူးဆိုပြီးတော့သဘောတူညီချက်မှာလက်မှတ်ရေးထိုးထားပြီးတော့မှသဘောတူညီချက်ကိုဖောက်ပြပြီးတော့အခုလိုဖမ်းဆီးထားခြင်းကလုံးဝကိုမှားယွင်းနေအစိုးရတရားရဲ့တာဝန်ခံမှုတာဝန်ယူမှုလုံးဝကင်းမဲ့နေတဲ့လုံရဖြစ်တယ်ဆိုတော့ကျွန်တော်တို့ပထမပြောခြင်းတယ်နောက်တစ်ချက်ပြောခြင်းတာကလက်ပန်းတောင်းတာဒီဖြစ်တဲ့ကိစ္စမှာမြို့နေတွေလိုက်အခုဆွဲဆုံနေတဲ့ကိစ္စရကလူတယောက်ကိုဓာတ်နဲ့အချက်50ထိုးရင်တစ်ချက်ကို9နှစ်ကြမယ်အချက်50ဆို250ချမယ်သဘောမျိုးဖြစ်တဲ့ရည်ရွယ်ချက်ဖြစ်နေတာမျိုးကျွန်တော်တွေ့ရတယ်ဒါတွေကကျွန်တော်ဥတွေပြဋ္ဌာန်းချက်အရဆိုလို့ရှိရင်လုံးဝကြီးကိုမှားယွင်းနေတဲ့ပြဋ္ဌာန်းချက်မျိုးဖြစ်တယ
်အဲ့တော့ဥပဒေပညာရှင်အနေနဲ့ရောအခုလိုចောင်းသားခေါင်းဆောင်တွေကိုဆွဆွဲချက်ပေါင်းများစွာနဲ့တရားရုံးတွေမှာဒီနေ့စဉ်ရုံးထုတ်နေတဲ့အာဏာပိုင်တွေရဲ့လုပ်ရက်ဟာဘာကြောင့်လဲလို့မြင်လဲရှင့
်ចောင်းသားတွေကမိမိတို့ရဲ့အနာဂတ်အတွက်လွတ်လပ်စွာပညာသင်ယူခွင့်ရှိရမယ်မိမိတို့ရဲ့အနာဂတ်ကိုမိမိတို့ဖန်တီးနိုင်တဲ့ပညာရေးစနစ်မျိုးဖြစ်ရမယ်ဆိုတဲ့အမြင်ကိုဒီလူလူနဲ့မိဘတွေနဲ့ចောင်းသားလူတွေအားလုံးကိုတည်အောင်မျက်လုံးဖွင့်ပေးလိုက်တာဖြစ်တယ်။အဲ့ဒီလိုမျက်လုံးဖွင့်ပေးလိုက်တာကကျွန်တော်တို့ယခင်အစိုးရရဲ့အစိုက်ကိုထိုးတယ်လို့မျိုးဖြစ်တယ်ဆိုတာကိုကျွန်တော်မြင်ရတယ်။ထိုနည်းတူစွာပဲကိုနေမျိုးစင်တို့လိုတက်ကြွလှုပ်ရှားတဲ့သူတွေကလည်းလက်ပရောင်းတောင်အရေးကိုနိုင်ငံတကာကအာရုံစိုက်ပြီးကြီးလာရတဲ့အထူးဖြစ်အောင်လုပ်တဲ့အတွက်အမျိုးအသေးတွေနဲ့ခုလိုမျိုးအမှုတွေထက်ကထက်ကဆွဲဆိုပြီးတော့နောက်ဆုံးငါတို့ထွက်သွားတဲ့အချိန်မှာမင်းတို့ကိုရသလောက်တော့အပြစ်ပေးဦးမယ်ဆိုတဲ့ယူရချက်နဲ့လှုပ်ဟန်တူတယ်လို့ကျွန်တော်တို့ကတော့ထင်မြင်ယူဆ
ဒီတော့တွေ့မှာပဲမြန်မာနိုင်ငံမှာအသွင်ကူးပြောင်းရေးကာလရောက်နေပြီမဲ့လေလူခွင့်ရေးအခြေအနေတွေဆက်ပြီးဆိုးရွားနေတာကြောင့်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဲ့အခွင့်အာဏာကိုအရင်နှစ်တွေအတိုင်းမက်လာမှာကျင်းပမဲ့လူခွင့်ရေးကောင်စီညီလာခံကနေတက်တန်းတိုးပြီးဆက်လက်ထားရှိဖို့မြန်မာလူထုအခြေပြုအဖွဲ့ပေါင်း90ကျော်ကလက်မှတ်ရေးထိုးတောင်းဆိုထားတဲ့စာကိုကုလသမဂ္ဂလူခွင့်ရေးကောင်စီစီကမနေ့ကပေးပို့ခဲ့ပါတယ်ရှင်။